ချင်းပြည်နယ်ဟာခါပလန်ဂျာကချွန်ကျုံကျေးရွာအနီးတစ်ဝိုက်မှာချင်းကာကွယ်ရေးတပ်နဲ့စစ်ကောင်စီကြားတိုက်ပွဲတွေဖြစ်ပွားနေပြီးတော့လူနေအိမ်တွေမီးရှို့ခံနေရတယ်လို့ဒေသခံတွေက VOA ကိုပြောပါတယ်။စစ်ကောင်စီတပ်တွေရွာထဲမှာရှိနေတာကြောင့်ဒီရွာလုံးကျွတ်ထွက်ပြေးနေရတယ်လို့လည်းပြောပါတယ်။ဒီအကြောင်းရန်ကုန်ကပေးပို့လာတဲ့သတင်းကိုမက်ဆုမွန်ကပြောပြမှာပါရှင်။
ချင်းပြည်နယ်ဟာခါနယ်ဖလန်းကြားကချွန်ကျုံကျေးရွာမှာဇူလိုင်လ14ရက်မနေ့ညကလေးကလူနေအိမ်တွေကိုစစ်ကောင်စီဘက်ကမီးရှို့နေပါတယ်။ဒီကနေ့နေ့လယ်ပိုင်းအချိန်ထိလည်းမီးလောင်နေတော့မယ်လို့ဒေသခံပြည်သူတွေကပြောပါတယ်။လူနေအိမ်ကြီး20ဝန်းကျင်မီးရှို့ခံရပြီးတော့စစ်သားတွေရောက်မလာခင်ကလေးကတရွာလုံးထွက်ပြေးတိမ်းရှောင်နေကြရတယ်လို့ချင်းလူခွင့်အဖွဲ့ CHRO ရဲ့အမှုဆောင်ဒါရိုက်တာဆလိုင်းဇာအုပ်ကပြောပြပါတယ်။
အင်းချေပေါင်းဒီစေလောက်တော့မီးလောင်သွားပြီးအာတရွာလုံးထပ်ပြေးသွားကြစစ်ကောင်စီကလာမှာတရင်ကြပြီးတော့တခါလေးထပ်သွားကြတာသူတို့
ချင်းပြည်နယ်လိုက်လင်းမီမြို့နယ်ကနေမတူပီမြို့နယ်ဘက်ကိုခြိတက်လာတဲ့စစ်ကောင်စီတပ်တွေနဲ့ချင်းပြည်သူ့ကာကွယ်ရေးတပ်တို့ကြားမှာဇူလိုင်လ6ရက်နေ့ကလေးကတိုက်ပွဲတွေဖြစ်ပွားနေတာပါအဲ့ဒီကနေတဆင်ချင်းစီစစ်ကောင်စီဘက်ကနယ်မြေရှင်းလင်းရေးတွေဝင်လာပြီးတော့ဇူလိုင်လ14ရက်မနေ့ညကနေစပြီးချွန်ကျုံရွာအဝင်မှာနှစ်ဖက်တိုက်ပွဲဖြစ်ခဲ့တယ်လို့ချင်းလန်း Joint Defense Committee ရဲ့ပြောရေးဆိုခွင့်ရှိသူကပြောပါတယ
်စစ်ကောင်စီတွေကချွန်ကျုံရွာအဝင်မှာပဲအိတ်တယ်ဒီမနေ့ကနေစပြီးတော့ကျွန်တော်တို့ကစပစ်တယ်ပေါ့သူတို့ဘက်ကတော့ဒီနေ့ဆိုရှေ့ရက်တိုက်ပွဲတွေမှာတော့လူပေါင်း80လောက်တော့ကျတယ်လို့နောက်ပြီးတော့သူတို့ရဲ့အလောင်းတွေPC ကြံခဲ့တဲ့အားတွေကကျွန်တော်တို့ရှိပါ data တွေအကုန်လုံးရှိပါတယ်။နောက်ပြီးတော့မင်းညဆိုရင်လည်းကျွန်တော်တို့ခုနကအစ်ကြီးတိုက်တဲ့အချိန်မှာသူတို့အိမ်ထဲမှာလောင်းထားပြီးတော့အဲ့လိုမျိုးရှုတဲ့ဟာကိုကျွန်တော်တို့တပ်သားတွေကအဲ့လိုမျက်မြင်ကိုတွေ့အားတွေလည်းရှိတယ်။ဆိုတော့လောလောဆယ်ပြီတော့ကျွန်တော်တို့ဘက်ကအကြဆုံးကတယောက်ပဲရှိတယ်။ဒဏ်ရာကတော့9ယောက်အသေးစားပေါ့နော်။အကြီးကတော့တယောက်ပဲရှိတယ်။
တိုက်ပွဲဖြစ်ပွားတဲ့လမ်းကြောင်းတစ်လျှောက်မှာဒေသခံပြည်သူတွေဟာထွက်ပြေးတိမ်းရှောင်နေရတယ်လို့ဆိုပါတယ်။အခုလဲချွန်ကျုံကျေးရွာအနီးမှာတိုက်ပွဲဖြစ်ပွားနေလို့ဒေသခံတွေရှောင်တိမ်နေကြရတယ်လို့ချင်းလန်း Joint Defense Committee ရဲ့ပြောရေးဆိုခွင့်ရှိသူကပြောပါတယ
်ကလေးပကတ်နေအဲ့လိုဖလန်းကနေဟာခါလို့တဆင့်ပြတော့တဆင့်သွားတာပေါ့နော်မနေ့ညကနေစပြတော့ဒီနေ့ထိပေါ့အဲ့ဒါကတော့ချွန်ကျုံသားတစ်ဖွဲ့မှာဖြစ်နေတဲ့အနေထားရှိတော့ကဲချွန်ကျုံကိုဟိုဟာသူတို့ကပြမထားတယ်လို့မဟုတ်ပဲနဲ့သူတို့ဘက်ကအကြရှုံများတယ်ဆိုတော့သူတို့ကမီးရှို့တဲ့ပုံစံဖြစ်နေတယ်ကျွန်းကျုံကလည်းတော်တော်လေးကြီးတဲ့ရွာပေါ့နော
်ချင်းပြည်နယ်မှာဖြစ်ပွားနေတဲ့တိုက်ပွဲတွေနဲ့ပတ်သက်လို့တော့စစ်ကောင်စီဘက်ကတစုံတရာသတင်းထုတ်ပြန်တာမရှိသေးပါဘူးဟာခါကာကွယ်ရေးအင်အားစုတွေဘက်ကတော့ဒီကနေ့ဇူလိုင်လ15ရက်နေ့မှာစစ်ကောင်စီနဲ့တိုက်ပွဲဖြစ်ကြရင်းနဲ့သူတို့ဘက်ကတဦးကြဆုံးခဲ့တယ်ဆိုတာကိုသတင်းထုတ်ပြန်ထားပါတယ်ရှင်